မွန်ပြည်နယ်ကြိုင်မြောမြို့နယ်တောင်ကလေးရဲစခန်းဝင်းထဲမှာစခန်းချပြီးတော့ခြေကုပ်ယူထားတဲ့စစ်ကောင်စီပူပေါင်းတပ်ဖွဲ့နဲ့ကရင်မျိုးသားလူမျိုးရေးတပ်နောက် PDF ပူပေါင်းတပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပြီးတော့တောင်ကလေးရဲစခန်းကိုဝင်မြောက်ပြီးတော့ပစ်ခတ်ပါတယ်ရဲစခန်းဒီလိုမျိုးတိုက်ခိုက်ခံရတဲ့အတွက်စစ်ကောင်စီတပ်ဖက်ကလည်းရဟတ်ရင်တွေနဲ့လေးချောင်းကနေပြီးတော့ပါဝင်တိုက်ခိုက်ပါတယ်သတင်းပြေဆုံးကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော့မအေးအေးမှာကသတင်းပေးပို့ထားပါတယ
်မွန်ပြည်နယ်ကြိုင်မြောမြို့နယ်တဲကတောင်ကလေးရဲစခန်းကိုကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ပူးပေါင်းတပ်ဖွဲ့တွေကနိုဝင်ဘာလ27ရက်နေ့မနက်ပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့တာပါကြိုင်မြောမြို့နယ်ဟာ KNU တပ်မ6ထိန်းချုပ်ရနယ်မြေထဲမှာရှိပြီးစစ်ကောင်စီတပ်တွေကတောင်ကလေးရဲစခန်းမှာစခန်းချထားချိန်မှာဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမွန်ကပြောပြပါတယ
်။တောင်ကလေးစခန်းကမွန်ပြည်နယ်ထဲမှာပေါ့နော်ကြိုင်မြို့မြို့နယ်ပါ
။ဟုတ်ကဲ့။
ဒါပေမဲ့ကင်ယူရဲ့သတ်မှတ်ချက်ရသတ်မှတ်ချောင်းနယ်မျိုးပေါ့နော်။ကင်ယူKNLA နဲ့ဒီပူပေါင်းတပ်ဖွဲ့တွေကနေတော့ဒီနေ့မနေ့ပါပေါ့။အဲဒီစခန်းတော့သိနေတော့ဒီကောင်စီရဲ့ဆယ်ယောက်ကြာဆုံးနေ။
ဟုတ်ကဲ့
ကောင်စီဘက်ကဆယ်ယောက်ကြာဆုံးလည်းလက်ရှိလက်ရတာပေါ့နော်
။ဟုတ်ကဲ့
။အဲနောက်တစ်ခုကတော့သူတို့ကအဲဒီစခန်းကိုဒီဟိုင်းရင်၃ကြီးနဲ့လာရောက်ကျစ်စုပြစ်ခတ်တာပေါ့နော်။ဒီကြောင်ပြစ်စုပြီးတာပေါ့။ဒီကြောင်ပြစ်စုပြီးတယ်။အဲသူကအဲဒီစခန်းကိုပြစ်ပြီးတော့ကျွန်တော်သိမ်းပြီးတော့မှသူတို့ကနောက်ပြီးတော့ဒီဟိုင်းရင်၃ကြီးနဲ့ပေါ့နော်။ဒီဟိုင်းရင်၃ကြီးနဲ့ပြစ်စုဒီကြောင်ပြစ်စုပြီးတာပေါ့။ဒီကြောင်ပြစ်စုပြီးတာ။ဒီကြောင်ပြစ်စုပြီးတဲ့ချိန်မှာကျွန်တော်ကဆုတ်ခွာခဲ့ပြီ။
စစ်ကောင်စီဘက်ကအထူးအကြဆုံးသတင်းနဲ့ပတ်သက်လို့နေမြေအာဏာပိုင်တွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။အခုဆိုရင်ဆီယာနာသိမ်းပြီးကလေးက KNU တပ်မ6ထိန်းချုပ်ရာကော့ကရိတ်တောင်ကြာင်းတောင်ကလေးစတဲ့နေရာဒေသတွေကရဲစခန်းတွေကို KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တာဟာ9ချိန်ထက်မနည်းရှိခဲ့တယ်လို့လည်းပြောပြပါဗျာ။ဒီ
တပ်မ6တပ်မဆိုဒီကော့ကရိတ်စခန်းကော့ကရိတ်မြို့ဝတ်နေနေရစကန်နောက်ပြီးတော့ဒီတောင်ကျန်ရစကန်အားလုံးကစကန်ငါးခုဆက်မှုလုပ်လို့ရှိပြီဆက
်စစ်ကောင်စီဘက်ကလည်းမြေပြင်မှာအခုလိုတိုက်ခိုက်ခံရတာတွေရှိတဲ့အတွက်လေချောင်းကနေဘုံကျဲတိုက်ခိုက်မှုတွေအကြိမ်ကြိမ်လုပ်ခဲ့ပါတယ် KNU တပ်မှ3ထိန်းချုပ်ရာညောင်လေးပင်ခရိုင်ထဲမှာလည်းအခုလိုမျိုးစစ်ကောင်စီစခန်းတွေကိုဝင်ရောက်တိုက်ခိုက်မှုတွေရှိတိုင်းလေချောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်နိုဝင်ဘာလ12ရက်နေ့ကတော့တနေ့တည်းနဲ့လေချောင်းကနေဘုံကျဲတိုက်ခိုက်မှု14ချိန်လုပ်ခဲ့ကြောင်း KNU ဘက်ကလည်းထုတ်ပြန်ခဲ့ပါတယ်ညောင်လေးပင်ခရိုင်ဒေသခံတွေဟာအခုချိန်ထိအိုးအိမ်ဆုံးခွာပြီးတောတောင်ထဲမှာနေထိုင်နေရတယ်လို့လည်းဒေသခံတဦးကပြောပါတယ
်စကန်း3ခု KNU ကသိနေတော့သူကလက်နက်ကြီးနဲ့လက်နက်ကြီးနဲ့သူထုနောက်လင်းရင်နဲ့လာပြီးတော့ဘုံကျဲတာအမရယ်ဘုံကျဲတော့ဟမရွာပေါင်းလူပေါင်းတောင်းကျော်ပေါ့လူပေါင်းတောင်းကျော်ကအခုချိန်ထိဆက်ပြေးရကျွန်တော်တို့ဒီစောင်းနေအနောက်ဘက်ကောင်ကထွက်ပြေးရဲ့နောက်ပြီးတော့တောတောင်ထဲမှာသူပုံနေနေရတာပေါ့အခုတိရွာကိုမပြောင်းရဘူးပေါ့အိမ်ကြီးရဲ့မီးလောင်နဲ့ဖုံးချောင်းတစ်ချောင်းနဲ့မီးလောင်နဲ့ပါသွားတာပေါ့နော်ဆေးရုံတည်းရောတနေ့နဲ့14ကြိမ်မကြမကြပေါ့မှာတခါလာရင်နှစ်စီးမကြတနေ့နဲ့14ကြိမ်မိုင်းကျဲတာပေါ့အခုချိန်ဒီရွာသားတွေကစားမမဲ့တောက်မမဲ့ဖြစ်ရပါကျွန်တော်တို့ဒီစစ်တောင်းနေအနောက်ဘက်ကဆွေမျိုးတွေရှိရနေအောင်ထွက်ပြေးတော့လေသူကစစ်တပ်ပိတ်ပြလိုက်တယ်လေသူစီးမကူတော့ဘူးစီးမကူတော့တော့တယ်ပဲပြန်ပြေးရတာပေါ့
KNU တပ်မ6ထိန်းချုပ်ရနယ်မြေဖြစ်တဲ့ကြိုင်မြောမြို့နယ်တောင်ကလေးရဲစခန်းတိုက်ပွဲမှာတော့မနေ့9နာရီလောက်ကနေမနေ့17နာရီလောက်ထိ6နာရီနီးပါးကြာခဲ့ပြီး KNU နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကလက်နက်နဲ့ခရမ်းမျိုးစုံသိမ်းဆည်းရမိတယ်လို့လည်း KNU ဘက်ကတော့ပြောဆိုခဲ့ပါတယ်ဒီသတင်းနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးရှင်